ခေါက်တော့လူငယ်တို့ကြားထဲမှာဩဇာကြီးနေတဲ့ဆိုရှယ်မီဒီယာခေါ်တဲ့လူမှုကွန်ရက်တွေရဲ့တက်ရောက်မှုအကြောင်းဆွေးနွေးရင်းနဲ့လူငယ်တွေရဲ့စကားသံကိုပြန်ပြီးတော့ပေါက်တင်ပြကြတာပါကျွန်တော်ခေတ်ကလူငယ်အများစုကဘယ်ကိုသွားခဲ့ကြသလဲဒီကနေ့ခေတ်လူငယ်တွေကတော့ဘာတွေကြင်တဲ့သုံးဆနေကြလဲဆိုတာကိုကျွန်တော်အလင်းသိတယ်လို့တင်ပြလေးရှိပါတယ်ကျွန်တော်တို့ခေတ်များမှာတော့တာဝန်ယူမှုတာဝန်ခံမှုနဲ့ထုတ်ဝေခဲ့ကြတဲ့စာအုပ်တွေရဲ့ဩဇာကလောင်းမှုခဲ့တယ်ကျွန်တော်တို့အတွက်ဆိုရင်စာအုပ်ဆိုင်ရှင်တွေဟာကျွန်တော်တို့တင့်တော်မဲ့စာအုပ်တွေကိုဖတ်ဖို့သူတို့ကလမ်းညွှန်ခဲ့တဲ့ guide ကောင်းကောင်းတွေဖြစ်ခဲ့ကြတယ်ပေါ့အဲဒီတော့အဲဒီကနေရလာတဲ့စာအုပ်ထဲကအနှစ်သာရကိုထုတ်ယူပြီးတော့စင်ကြင်တာဆက်ပြီးတော့ပွားများတဲ့အကျင့်တွေကျွန်တော်တို့ရခဲ့ပါတယ်အဲဒီတော့စာအုပ်တွေနဲ့ကြီးပြင်းလာတဲ့လူငယ်တွေအချိန်တန်တဲ့အခါမှာဘဝလမ်းကြောင်းကိုရွေးချယ်ကြတဲ့ကိစ္စတွေဟာတစ်ခေတ်ဖြစ်ခဲ့ပြီးတော့ဒီခေတ်ကတော့ဤပညာအရတိုးတက်လာတဲ့အခက်မှာမိမိလက်ထက်ရောက်နေတဲ့တယ်လီဖုန်းကနေပြီးတော့တဆင့်ကဘာကြီးနဲ့ဆက်သွယ်ခွင့်ရလာတဲ့အခါမှာလူငယ်တွေဘာတွေများလုပ်နိုင်ကြသလဲပြီးတော့ဘယ်ထဲမှာစီမျောနေကြလဲဆိုတာကိုဆွေးနွေးဖြစ်တာပါအများစုကတော့ Facebook ခေါ်တဲ့လူမှုကွန်ရက်တွေရဲ့ဩဇာကိုတက်ရောက်ကြတယ်အဲ့ဒီထဲမှာပါတဲ့အကြောင်းအရာတွေကိုဖတ်ပြီးတော့စဉ်းစားကြအဲ့ဒီမှာဝင်ပြီးတော့သဘောထားတွေကိုရေးကြရင်းနဲ့သူတို့ရဲ့စဉ်းစားတွေးခေါ်မှုဟာအဲ့ဒီကပေးသလောက်အများစုရနေတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီကမှတဆင့်အခုဆိုရင်ဥပမာအပြင် TikTok ဆိုတဲ့ကဏ္ဍမျိုးကနေပြီးတော့လူငယ်တွေဟာအတူယူဇာတွေများလာတာကိုသွားပြီးတော့တွေ့ပါတယ်အထူးသဖြင့်တော့အဲ့ဒီမှာရုပ်ရှင်ဇာဝင်ကန်းနေတဲ့ကအပြန်လှန်စကားပြောတာတွေဒါမှမဟုတ်တချင်းတွေအတိုင်းကိုအပြင်မှာတရုပ်ဖော်ကြတာကိုထောက်ပြကြပါတယ်အဲ့တော့အပြင်မှာဆိုတော့များသောအားဖြင့်တော့နယ်မြို့ကလေးတွေတောတို့ဘာတို့ကလူငယ်တွေကအဲ့ဒါကိုပို့ပြီးတော့ကြိုက်လာကြပြီးတော့အဲ့ဒီထဲကအမူအရာတွေတရုပ်ဆောင်ွက်တွေနဲ့လောက်ကြတာကိုလူငယ်တွေကထောက်ပြတာပါအဲ့တော့ရုပ်ရှင်ထဲမှာဇက်ွက်တွေတဲ့ကထင်ရှားတဲ့ပိသက်ကြားထဲမှာပေါက်သွားတဲ့တရုပ်ဆောင်ချက်တွေရံတွေ့တာတွေအဲ့ဒါတွေကိုအမူအရာအတိုင်းကိုစီကိုစီလောက်ကြတာတွေကိုကိုစီရိုက်ပြီးတော့ပြန်ပြီးတော့တင်ကြတာတွေကိုကြည့်ကြအားပေးကြနဲ့သူကအားကောင်းမောင်းတန်ပြန့်နှံ့လာတာကိုတွေ့ရတာပေါ့အဲ့တော့များသောအားဖြင့်ကတော့လူငယ်တွေကဒါဟာပေါ့ပြက်ပြက်ကြီးတွေကိုအကောင်းလုပ်ပြီးတော့တရုပ်ဆောင်နဲ့အဲ့ဒါတွေကိုပဲတည်နေကြတယ်လို့ဆိုပြီးခံစားကြပြီးတော့အားမလို့အားမရဖြစ်ကြတာပါအဲတချို့ပြက်ွက်တွေဆိုလို့ရှိရင်နည်းနည်းယုံရင်ကြမ်းတမ်းနဲ့ပြက်ွက်တွေမျိုးနဲ့တော့မှကိုကိုကိုလူသိများအောင်ကြိုးစားနေကြတယ်လို့လူငယ်တွေကစိုးရိမ်မခင်ဖြစ်ပါတယ်ကြည့်လိုက်တဲ့အခါကျတော့တချို့ယုံရှင်သို့မဟုတ်ပြက်ွက်အဲ့ဒီထဲမှာမင်းသမီးကရန်တွေ့တာဟိုမူရင်းကတော့ဘယ်လိုရှိတယ်ဆိုတာကိုမသိရတော့ပေမဲ့တယောက်တည်းတယောက်ထူးခြားအောင်လုပ်ရင်းနဲ့လွန်ခဲ့တဲ့အိန္ဒိယကိုကျော်လွန်သွားနိုင်တဲ့ပြက်ွက်မျိုးအထိအပြိုင်ဆိုင်တရုတ်ဆောင်လာတာကိုထောက်ပြတာပါအဲ့တော့အများစုနယ်ပိသက်ဒုတိမဟုတ်ငယ်ရွယ်သူတွေတော်တော်များများရဲ့စိတ်ပါဝင်စားမှုဟာအဲ့ဒီမှာဝင်ပါပြီးတော့ငါ့ကိုလည်းလူသိများအောင်တော့ထူးထူးဆန်းဆန်းလုပ်ပြလိုက်အောင်မယ်ဆိုတဲ့အတွေးမျိုးနဲ့ဒီမှာအချိန်ကုန်သွားကြတာကိုထောက်ပြနေတာပါအဲ့တော့အချိန်တုန်းကဒီလိုလူငယ်တွေဟာစာအုပ်ဆိုင်တွေကစာအုပ်တွေငှားဖတ်ပြီးတော့လမ်းညွှန်မှုနဲ့အစဉ်စဉ်နှုတ်ရမှနေပြီးတော့ရင့်လာတယ်ပြီးတော့ကိုယ်တိုင်ဖန်တီးတဲ့သူတွေသို့မဟုတ်တွေးခေါ်မျှော်မြင်တဲ့ဘက်ကိုအာသင်သွားကြတယ်လို့သုံးသပ်ပြီးတော့အခုကတော့တရုတ်ဆောင်မှုကိုပဲနောက်လိုက်နေကြတယ်လို့စိုးရိမ်တကြီးနဲ့ပြောပြနေကြတာပါအဲ့တော့ခုနကခစ်ပေါ်လာတဲ့သုံးဆွဲမှုကိရိယာတွေကိုအပေါ်မှာမူတည်ပြီးတော့လူငယ်တွေဟာအတွေးခေါ်ဘက်ကိုနှဲသွားပြီးတော့တရုတ်ဆောင်မှုသို့မဟုတ်မိမိကိုလူသိများအောင်ဘယ်နည်းနဲ့မဆိုလုံမယ်ဆိုတဲ့ဘက်ကိုဇောင်းပေးသွားတာကဖြစ်သင့်ပါရဲ့လားလို့တွေးရင်းနဲ့ဘယ်လိုထိန်းချုပ်မလဲလို့တွေးကြတာပါအဲ့တော့လူငယ်တချို့ကတော့ပြောပါတယ်ဒါကိုတဲ့ဤပညာအရလဲထိန်းချုပ်လို့ရပါတယ်ဆိုပြီးတော့ပြောပါတယ်ဘယ်လိုဟာမျိုးလဲဆိုတော့ဗျာညဉ့်ညားနဲ့စကလုံးနေဒါမှမဟုတ်ရင်အမုန်းစကားတွေစသဖြင့်အဲ့ဒါတွေကိုဤပညာနဲ့ဖြတ်တောက်ပြစ်ပြီးတော့မတင်ရဘူးအဲ့ဒါကိုလူတွေကိုပြန့်နှံ့အောင်မလုပ်ရဘူးလို့ထိန်းချောင်းညင်တဲ့လူငယ်တွေလည်းရှိပါတယ်တချို့ကတော့မဟုတ်ပါဘူးဒါဟာကျင့်ဝတ်ကိုနားမလည်လို့ဖြစ်တာပါကျင့်ဝတ်ကိုထိုင်မြဲအောင်သင်ပေးနိုင်ရင်စိတ်နှလုံးမှာကျင့်ဝတ်တည်တည်သွားပြီဆိုရင်ဒါကိုနီးပညာတွေ application တွေနဲ့ကန့်သက်စရာတော့မလိုတော့ဘူးလို့ပြောပြကြပါတယ်တယောက်ကတော့အဲ့ဒီနှစ်ခုလုံးအပြင်ကိုတတိယတစ်မျိုးစားရှိဦးမယ်လို့ဆိုပါတယ်သူကတော့ဘာလဲဆိုတော့ဒီထဲမှာဘာဖြစ်လို့ဝင်ပါလာကြပြီးတော့တင့်ဤမတင့်ဤမစင်းစားနိုင်တော့ဘဲနဲ့လူသိများရင်ပြောဆိုပြီးတော့လွန်လွန်ကျူးကျူးတွေတင်ဆက်လာကြသလဲတကယ်တော့ကိုယ်လူသိစေချင်တာမှလားလူသိစေချင်တာဆိုရင်အဲ့ဒီအပေါ်မှာတခြားကောင်းတဲ့ကောင်းတို့ရရပေါ့ဥပမာဆိုတယောက်ကတော့ပြောပါတယ်အတတ်ပညာပိုင်းဆိုင်ရာတွေကိုဖြန့်ဝေတဲ့လူကသူ့ရဲ့အကောင့်မှာလူကြည့်များလာတာကိုကြည့်ရင်လည်းတကယ်တော့လူငယ်တွေကအတတ်ပညာများများကိုလူချင်းပါတယ်အဲ့ဒါမျိုးကိုပြပါတချို့ဆိုရင်ကျောင်းဆရာမတယောက်ကကဗျာတွေသင်ပေးတဲ့နေရာမှာသိတ်ကောင်းလို့သူ့ဟာကိုဝိုင်းပြီးတော့မျှဝေကြတာလည်းများပါတယ်အဲ့ဒီလိုပေါ့ကောင်းတဲ့ဘက်ကနေပြီးတော့ ရအောင်လို့ဝမ်းစာကိုဖြည့်ပြီးတော့အကျိုးရှိရာရှိကြောင်းကိုသုံးသပ်တင်ပြကြဖို့ကိုလည်းဆွေးနွေးတာကိုတွေ့ရပါတယ်။လောလောဆယ်တော့ဒီသုံးမျိုးကိုလူငယ်ကြားမှာအသေးအတန်ဆွေးနွေးနေကြပြီးကောင်းလို့ရရာနဲ့ဒီလိုမဖြစ်သင့်တာတွေမဖြစ်အောင်ကာကွယ်ထိန်းချုပ်နိုင်မယ့်နည်းလမ်းကိုစဉ်းစားနေကြပါတယ်။နောက်ထပ်စဉ်းစားခဲ့တာတွေမိတ်ဆွေများမှာရှိရင်လည်းပြန်ပြီးတော့မျှဝေပေးပါအောင်လို့မြတ်တာရက်ခံကြပါတယ်။